အာဖရိကနိုင်ငံမှာနိုင်ငံတကာကအသိမှတ်ပြုထားတဲ့သမ္မတအလက်ဆိန်းဝေါ်တာရဲ့တစ္ဆာကန်တက်တီကသမ္မတဟောင်းလော်ရင့်ဘက်ဘိုရဲ့ဇာတိအဘေဂျန်မြို့ကိုဝန်းရံထားမိပြီးတိုက်ပွဲတွေလည်းပြင်းထန်နေပါဗျ။ဒါပေမဲ့မစ္စတာဘက်ဘိုမြို့ထဲမှာရှိနေသေးလားဆိုတာကိုအတိမပြုနိုင်ဘူးလို့ဆိုပါရယ်။ Paris အခြေစိုက်အကြံပေးပုဂ္ဂိုလ် Alain Townsend ကတော့မစ္စတာဘက်ဘိုယာရုကထွက်ပြေးမှာမဟုတ်ဘူးလို့ပြောပါရယ်။အာဖရိကညီညွတ်ရေးအဖွဲ့ကမစ္စတာဘက်ဘိုယာရုကချက်ချင်းထွက်ပေးဖို့တောင်းဆိုတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။မစ္စတာဝါတာရာသစ္စာကန်တက်တီကအဘေဂျန်မြို့တော်ကိုဝင်ရောက်ခဲ့ပြီးတဲ့နောက်ဂျာသာဘရင်းနီကတော့မစ္စတာဘက်ဘိုရဲ့အိမ်အနီးတစ်ဝိုက်မှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြောပါတယ်။မစ္စတာဘက်ဘိုရဲ့သစ္စာကန်တက်တီအပါအဝင်အစိုးရတပ်ဖွဲ့တွေအားလုံးတွေဒီချိန်ဟာသူနဲ့ပူးပေါင်းပြီးအိုင်ဗရီကိုစ်နိုင်ငံအတွက်တိုက်ပွဲဝင်မှုအချိန်ဖြစ်ပါတယ်လို့မစ္စတာဝါတာရာကပြောဆိုလိုက်ပါတယ်။